စစ်ကောင်စီရဲ့အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိတဲ့လာရှုံမြို့ကိုကိုကက် MNDAA နဲ့မဟာမိတ်တပ်တွေစပြီးဝင်တိုက်တဲ့ဇူလိုင်လ3ရက်နေ့ကစပြီးတော့ MNDAA သိမ်းပိုင်ထားတဲ့လောက်ကိုင်းမြို့မှာတရုတ်ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်ခဲ့တာဖြစ်ပါတယ်။လောက်ကိုင်းမှာရှိနေတဲ့မိသားစုနဲ့အဆက်အသွယ်မရတော့ကြောင်းကိုကက်ဒေတာချင်းရွှေဟော်မြို့မှာနေထိုင်သူတဦးက VOA ကို Facebook Messenger ကနေတဆင့်ပြောပြခဲ့တာပါ။တရုတ်ဘက်ကဖုန်းလိုင်းတွေဖြတ်တောက်လိုက်တဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့ MNDAA ကတစုံတရာကြေညာချက်ထုတ်ပြန်ခြင်းမရှိသေးပါဘူး။တရုတ်ဖုန်းလိုင်းတွေပြတ်တောက်သွားသလိုရန်လုံကြိုင်းဂိတ်၊လောက်ကိုင်းနန်ဆန်ဂိတ်ချင်းရွှေဟော်မုံတိန်ဂိတ်တွေကိုလည်းတရုတ်ဘက်ကပိတ်လိုက်ကြောင်းချင်းရွှေဟော်ဒေသခံတွေကပြောပါရယ်။ဒါအပြင်မြန်မာဖုန်းလိုင်းတွေလည်းပြီးခဲ့တဲ့3-4ရက်ကစပြီးတော့ပြတ်တောက်နေပါရယ်။ဒါကြောင့်လောက်ကိုင်းဘက်ကိုခီးတဲ့တဲယူပို့ဆောင်တာတွေရန်နာလိုက်ကြောင်းရင်လိုက်ပါရှစ်တူကဗီဒီယိုကိုပြောပါရယ်
။ဖုန်းလိုင်းတွေနေရရှိပါဘူး။ဒါပေမဲ့ဒီရက်ကကြောကဖုန်းလိုင်းတွေလုံးဝမရတော့ပါဘူး။အဲကျွန်တော်တို့ကြည်ရင်းကြည်ရင်းအော်ဗီဒါရဲ့လေးကူကတော့မရတာတော့ခံဘာလို့တော့ရှိနေရှိကြပါ့ခင်ဗျာ။ကျွန်တော်ခိတ်သားနေတာအကုန်လုံးမန်းလေးတင်ရပါပြီ။ချင်းရွှေဟော်တော့ပြီးတော့ကျွန်တော်တို့ဟိုသူတို့သုံးနေကြအသုံးလုံးပေါ့နော်မန်ကျဲလို့ခေါ်တဲ့သင်္ကန်းတော့ရရကမန်းကျောင်းနေသားတခုကအလုံးမိုးရင်းတက်ရောက်နေတဲ့အစောလမ်းသွားဖို့ဆိုတာကမလွယ်တော့ဘူးမိုင်းဝင်းကိုရှောင်ဖို့ဆိုတာကလည်းမလွယ်တော့ဘူးဘယ်ကားသမားဟိုစက်သားမှမဟုတ်တာလေတော့ဘယ်လိုဘယ်နိုင်ငံရှိတဲ့ဘယ်နိုင်ငံရှိတဲ့ဆိုတာကမကြောက်နေတဲ့တကြောင်ကျွန်တော်တို့လည်းကားပြရရောဂိတ်ကြမ်းရရောမထက်ကြတာပါချိန်နေတာတော့သူချစ်ပေါ်နေနေလို့ရရင်နေသေးပါဒီလိုမျိုးဟုတ်လို့လည်းပင်ရမှာသွားပြီးဖုန်းကိုတက်ရလို့ရှိရင်တော့လက်ညှိုးမိပါတယ်
။တစ်တုံညာနှစ်ခုစစ်စင်ရေးပထမပိုင်းစဖြစ်ခဲ့တဲ့လောက်ကိုင်းနဲ့ချင်းရွှေဟော်မှာမြန်မာဖုန်းလိုင်းယာယီပြတ်တောက်ခဲ့တဲ့အတွက်တရုတ်ဘက်မှာရှိနေတဲ့ China Mobile ဖုန်းလိုင်းနဲ့အင်တာနက်ကိုပဲအဓိကပြောင်းလဲအသုံးပြုနေကြတာပါ။အုပ်ချုပ်ရေးပြန်လည်ပြင်ဆင်မှုတွေကို MNDAA ဘက်ကပြုလုပ်နေပေမဲ့နေပြည်လုံချုပ်ရေးကတော့စိတ်ချရတဲ့အခြေအနေမှာမရှိသေးကြောင်းပြီးခဲ့တဲ့တစ်ပတ်ကလောက်ကိုင်းမျိုးကထွက်လာသူတဦးက VOA ကိုပြောပါတယ်
ဒါဒီအကြံမှတ်တော့ဘယ်လိုဖတ်ကြလဲဆိုတော့ဒီလောက်ကိုင်းမှာနေတဲ့လူအလုံးကိုသူတို့ဒီအရင်အမောင်းခံပြီးသားတဲ့တတိယရောအမေကန်ကြီးကပြောတာကတော့ဒီအစာတောက်တွေစူပေါင်းထားဖို့ပေါ့ဒီတက်မတော်ကဒီလေနဲ့အဲ့လိုစစ်ကြောင်းထိုးမယ်အလေနဲ့လာပြစ်မယ်အဲ့လိုမျိုးတွေတော့အကြံထွက်နေတယ်။ဘာကြောင့်လဲတချို့ဆိုရင်လည်းကျွန်တော်တို့ပမာရီဘုရားအမောင်းခံပြီးပြီးတော့ရောက်နေတဲ့ပမာရီကိုယ်တိုင်တွေတချို့တွေဆိုရင်စစ်ဆောင်နေတဲ့ကိုယ်နယ်ကိုပြန်ဆင်းလာရရှိတယ
်။လာရှောမျိုးကနတ်ပေါင်းစစ်ကောင်းစီတပ်စခန်းကို MDAA တပ်တွေကဇူလိုင်လ3ရက်နေ့မှာစတင်တိုက်ခိုက်ခဲ့ပါတယ်။လာရှိုးကို MDAA တပ်ပေါင်းစုတွေကတိုက်ခတ်မှုနဲ့လောက်ကိုင်ကိုတရုတ်ကဖုန်းလိုင်းဖြတ်တောက်တာဆက်ဆက်မှုရှိမရှိကိုတော့ဒေသခံတွေကအတိအကျမပြောနိုင်သေးပါဘူး။လက်ရှိမှာ73မြင်းဆောင်ရှမ်းမှတ်ပုတ်တဲ့ကိုင်းဆောင်ထားရင်တော့မှဗမာစကားတစ်ခုပဲပြောရဲဆိုရင်လောက်ကိုင်းမျိုးရဲကိုဝေခွေးရဖို့ခက်ခဲကြောင်းဒေသခံတွေကပြောပါတယ်။လာရှိုးမျိုးမှာပြီးရတဲ့ရက်တွေကတော့တိုက်ပွဲမပြင်းထန်တော့ပေမဲ့အခြေအနေကအတင်းမာနေစေဖြစ်ကြောင်းလာရှိုးကစစ်ဆောင်တွေကိုကူညီကယ်ထုတ်ပေးတယ်သူတို့က VOA ကိုပြောပါတယ်။လာရှိုးမျိုးရဲကိုပြင်ပကကားတွေဝင်မလာဖို့ MDAA ဘက်ကရောစစ်ကောင်စီဘက်ကရောတီဘောမျိုးအလွန်လောက်မှာလှပ်ဖက်လုံးကသူတို့ထိ ंछ ုပ်ထားတဲ့နေရာတွေမှာစစ်ဆေးနေတယ်လို့ဆိုပါတယ်။စစ်ဆောင်တွေကိုတယ်ပို့နေတဲ့ကားတွေကတော့ခက်ခဲတဲ့တောလမ်းတွေကနေလာရှိုးမြို့ကိုဝင်ထွက်နေရတာဖြစ်ပါတယ်ရှင်။